ပြီးခဲ့တဲ့ရက်ပိုင်းကပဲဒေါအောင်ဆန်းစုကြည်ကိုနေရာထပ်မံပြောင်းရွှေ့လိုက်တယ်လို့သတင်းမီဒီယာတချို့မှထပ်မံထွက်ပေါ်လာတာဖြစ်ပါတယ်။ဒီသတင်းကိုအတည်ပြုနိုင်ခြင်းမရှိသေးသလိုစက်ကောင်စီကလည်းနှုတ်ဆက်နေသေးပါ။လက်ရှိမှာတော့ရှေ့နေအဖွဲ့ကအပတ်စဉ်ပို့နေကြအတိုင်းနေပြည်တော်အချုပ်ထောင်ကိုပဲထောင်ဝင်စာပစ္စည်းတွေပို့ခဲ့ရတယ်လို့သူတို့နဲ့နှီးဆက်သူတွေကပြောပါတယ်။ဒေါအောင်ဆန်းစုကြည်ကျမ်းမာတယ်ဆိုတဲ့သတင်းစကားတာကြားခဲ့ရပါတယ်။လက်ရှိချိန်ထိလည်းဒေါအောင်ဆန်းစုကြည်ရဲ့အမှုတွေနဲ့ပတ်သက်လို့တွေးခွင့်ရဖို့ရှင်းနေရဘက်ကအချိန်ချင်းကြိုးပမ်းမှုတွေလုပ်ပေမဲ့အခုချိန်ထိတွေးခွင့်မရသေးပါဘူး။နေအိမ်လေးလံတင်ကိစ္စလည်းဒေါအောင်ဆန်းစုကြည်မသိရသလိုရှင်းနေရတွေနဲ့တိုင်ဝင်ခွင့်မရပဲမျက်ကွယ်မှာစီရင်ခံနေရတဲ့အမှုဖြစ်ပါတယ်။တရားလွှတ်တော်ရှင်းနေဦးကြည်မြင့်ကတော့တည်ဆဲဥပဒေအရအကျဉ်းချထားခံရသူကိုနေရာပြောင်းရွှေ့ခွင့်ရှိပေမဲ့မိသားစုဖြစ်စေရှင်းနေနဲ့ဖြစ်စေတရားဝင်တွေးဆောင်ခွင့်ပေးရမှာဖြစ်တယ်လို့ပြောပါတယ်။တရားဝင်သွေးဆောင်권မပေးသေးရတာဟာဥပဒေနဲ့မညီတဲ့လှုပ်ဆောင်မှုချုပ်နှောင်မှုတာဖြစ်တယ်လို့ဥပဒေအရသူကပြောပါတယ
်။အဲပြောချင်တာလို့ပေါ့ကကျင်းအောင်လက်ဆွဲဥပဒေမှာထားတဲ့နေရာဘယ်နေရာထားတာအရင်တောင်ကိုလို့တတ်မှတ်ရမယ်လို့အဲလိုဥပဒေအဲ့ဒါတော့ဥပဒေရရှိတယ်လေ။သို့တော်လည်းမိသားစုနဲ့တူဝင်မပေးဘူး။ရှင်းနေတဲ့ group မတွေ့ဘူးဆိုတာ။အဲ့ဒါကတော့မဖြစ်သင့်ဘူးပေါ့နော်။အရှင်းနေတရားလည်းအမှုတရားတချို့အမှုတရားမပြတ်သေးဘူးလေ။အဲ့ဒါမျိုးရှိတာ။အဲ့ဒါကတော့ဥပဒေနဲ့မညီဘူးပေါ့နော်။ရှင်းနေတဲ့ပြိမတွေ့ဘူးမိသားစုနဲ့ပြိမတွေ့ဘူးဆိုတာဥပဒေနဲ့မညီဘူ
းဒီသတင်းနဲ့ပတ်သက်ပြီးစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကိုတယ်လီဖုန်းနဲ့ဆက်သွယ်ပေးမယ့်ဖုန်းမဖြေပါဘူးစစ်ကောင်စီကဒေါအောင်ဆန်းစုကြည်ကိုထားတဲ့နေရာအတိအကျထုတ်ပြောတာမရှိသလိုစစ်ကောင်စီရဲ့အချင်းဦးစီးဌာနကလည်းသတင်းမထွက်အောင်ထိန်းချုပ်ထားပါတယ်အတိမပြုနိုင်တဲ့သတင်းတွေအရတော့နေပြည်တော်ထောင်ကနေနေအိမ်အကျယ်ချုပ်ထားရှိရာကနေအခုတခါမှာတော့နေပြည်တော်စစ်ကောင်စီဝင်နေတဲ့နေရာကိုခေါ်ဆောင်ခံထားရတယ်လို့သတင်းတွေထွက်ပေါ်လာခဲ့တာပါပြီးခဲ့တဲ့ရက်ပိုင်းကကမ္ဘောဒီးယားဝန်ကြီးချုပ်ဟာဟွန်ဆန်ကစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူရင်းမယောင်နိုင်တဲ့အွန်လိုင်းဗီဒီယိုကသစဉ်စကားပြောစဉ်မှာဒေါအောင်ဆန်းစုကြည်နဲ့အွန်လိုင်းဗီဒီယိုကနေစကားပြောခွင့်ပေးဖို့တောင်းဆိုခဲ့ပေမဲ့စစ်ကောင်စီကလက်မခံခဲ့ပါဘူး။အသက်88နှစ်ရှိပြီဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကို2023ခုနှစ်ဖေဖော်ဝါရီလ3ရက်နေ့မှာစစ်တပ်ကအာဏာသိမ်းတဲ့နေ့ကစလို့ဖမ်းဆီးခဲ့ပြီးအမှု19မှုနဲ့ထောင်ဒဏ်33နှစ်ချမှတ်ခဲ့ပါတယ်။ဒီအထက်က6နှစ်ကိုမနှစ်ဩဂုတ်လ3ရက်နေ့ကလူငယ်တက်တာကွင်းနဲ့ရှော့ပေါ့ပေးခဲ့ပါတယ်။ကျန်နေသေးတဲ့ဆလင်းမှုအတွက်လက်ရှိမှာထောင်ဒဏ်28နှစ်ကြားခံနေရဆဲဖြစ်ပါတယ်။ဒီလိုအကျဉ်းချထားပေမဲ့နိုင်ငံရေးကောင်းဆောင်ဒေါအောင်ဆန်းစုကြည်ရဲ့ဩဇာတက်ကိမကပြည်တွင်းရောပြည်ပမှာပါကြီးမားနေဆဲဖြစ်ပြီးအာဆီယံဥက္ကဋ္ဌအထူးကိုယ်စားလှယ်နဲ့နိုင်ငံကောင်းဆောင်တွေတော်တော်များများကသူနဲ့တွေ့ဖို့စစ်ကောင်စီစီမှာတနည်းမဟုတ်တနည်းစူးစမ်းနေကြဆဲဖြစ်ပါတယ်။စစ်ကောင်စီမတိုင်ခင်အရင်စစ်အစိုးရတွေအဆက်ဆက်မှာဖိအားတွေကိုရော်ပါလိုတဲ့ရည်ရွယ်ချက်နဲ့နိုင်ငံတကာတန်တမန်တွေကိုထိမ့်သိမ့်ခံဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခွင့်ပေးရတွေလုပ်ပေမဲ့စစ်ကောင်စီလက်ထက်မှာတော့အခုချိန်ထိလုပ်တာမရှိသေးပါဘူး။ဒါပေမဲ့ဖိအားအကျက်အသေးတွေများလာရင်ဒေါအောင်ဆန်းစုကြည်နဲ့ပတ်သက်လို့သတင်းတချို့ထွက်ပေါ်လာတဲ့တာမျိုးနဲ့အာယုံဆွဲတာမျိုးရှိတတ်ပြီးအခုပြည်တွင်းစစ်နဲ့ပြည်တွင်းစီးပွားရေးမပြေလည်ရတွေအပြင်နိုင်ငံတကာဖိအားတွေအောက်မှာစစ်ကောင်စီကဒေါအောင်ဆန်းစုကြည်ကိုအတုံးချနေဆဲရှိတယ်လို့နိုင်ငံရေးလေးလာသုံးသပ်သူကအခုလိုပြောပါတယ်။
ဥပဒေစီချစ်တဲ့ကတုံးချလာထောက်လျှောက်ပဲလေဒေါအောင်ဆန်းစုကြည်ကိုတင်ခုမဟုတ်တခုလာတနည်းမဟုတ်တနည်းအတုံးချဖို့ခေါင်းထဲမှာမြင်ရှိတယ်ဘယ်လိုတုံးရမလဲဆိုတော့စဉ်းစားပြီးကြိုးစားနေတယ်ဆိုတော့ပေးချလောက်ရှိဘယ်လိုပဲဖြစ်ဖြစ်အတုံးချနေတာတရင်လုံးနေတာတော့ပေးချတယ်တရင်လုံးတောင်မှလည်းမမီးရှိတာပေါ့နော်တရင်ဝင်တဲ့ဘောဟိုပြောရေးဆိုရင်ရှိသူကထွက်ပြောတာရှိတယ်လို့တင်းလွင်လာလေးရှိတယ်အခုထိခုနကနေရာရှိတယ်ဆိုရင်တင်းလောက်ပဲထွက်နေတယ်ဒီဟိုနေရာရှိတယ်ဆိုရင်တင်းလောက်ပဲထွက်တယ်ဆိုရင်သူတို့လူကြီးနဲ့သူတို့လူကြီးနဲ့ပုံစံမဖြစ်သေးဘူးလာတောင်းအဲ့ဒီတဲ့ဟိုတော့အောင်ဆန်းစုကြည်မမလာဘူးဆိုတာတော့ကောက်ချက်ဆွဲလို့ရတာပေါ့
ထွက်ပေါက်လိုအပ်နေတဲ့စစ်ကောင်စီဟာဩဇာကြီးမားစေဒေါအောင်ဆန်းစုကြည်ကိုနိုင်ငံရေးလှည့်ကွက်မှာအတုံးချနေပေမဲ့လက်ရှိနိုင်ငံရေးအရွေ့အပြောင်းလူလူတော်လှန်ရေးစရာတွေကိုရက်သွားအောင်တော့လုပ်နိုင်မယ်မထင်ဘူးလို့လည်းနိုင်ငံရေးစောင့်ကြည့်သူတွေကသုံးသပ်နေကြပါတယ်ခင်ဗျာ။